အယောင်ရီမြစ်လေကောင်ကတောင်ထုံးနေတဲ့မြေတွေပေါ်မှာနှစ်ပေါင်း60ကျော်တည်ရှိခဲ့တဲ့ဆယ်လံကြီးရွာဟာပြီးခဲ့တဲ့ရက်ပိုင်းကအယောင်ရီမြစ်ရဲ့ကြီးတို့ညောင်ဦးကမ်းပဲချမ်းတောင်ပီကြီးရွာတဲကိုရွာလုံးကျွတ်ပြောင်းရွှေ့ခဲ့ရပါတယ်။နှစ်ဆင်မွေးရသည့်ရောက်တိုင်းဆယ်လံကြီးရွာသားတော်တော်များများဟာညောင်ဦးဘက်ကမ်းကိုခဏပြောင်းရွှေ့နေထိုင်ကြတာထုံးစံလိုဖြစ်နေတာပါ။ဒါပေမဲ့ဒီနှစ်မှာတော့ရွာပြတဲ့အထိမြေတိုးခဲ့တာကြောင့်အိမ်တွေကိုဖျက်ပြီးပြောင်းခဲ့ရသလိုအိမ်ကြီး20ကျော်လောက်ရေစီးတဲ့မျောပါသွားတယ်လို့ဆယ်လံကြီးရွာသားကိုဝင်းထွန်းကပြောပါတယ်
။ကျွန်တော်နေတဲ့ဖုန်းချောင်းဝိုင်းနဲ့ဆိုလဲအလုံး20ကျော်လောက်ကလဲပြူတာတွေနဲ့ထွက်မျောတာတွေနဲ့တော်တော်ကိုစိုးစိုးရွားပျက်စီးသွားတယ်။ဖုန်းကြီးကျောင်းကြီးကလည်းကြိုးကြတဲ့အဆင့်တစ်ဖြစ်သွားတယ်လေ။အစာဦးကြီးတောင်မှအဲဒါကြောင့်မလို့ဒီဘက်ကိုရွှေ့ပြောင်းလာ။ဒီနားမှာကဒီဖုန်းကြီးစီကိုအကျိုးကြောင့်ရှောက်ပြီးတော့လေနေရမရှိလို့မလို့ဆရာတော်ဖះနေပြန်နေရာလေးတွေနေခွင့်ပေးလို့နေရတာပါ။အဲသူတို့ကတော့ဟိုရွာဘက်မှာနေရာပြန်ချထားပေးဖို့တော့အစီအစဉ်ရှိရလို့ပြောတယ်။သူတို့ချထားပေးလဲကျွန်တော်တို့ကျွန့်ဖို့ရနေရတဲ့အကြောင်းမရှိတော့ခဏနေရလည်းမရှိတော့နေကုန်းနေပြီးပြောပါတော့
ဆယ်လံကြီးရွာကရေပြေးဒုက္ခတွေကိုနှစ်တောက်မျိုးတောက်စတဲ့ဖုံးချောင်းဝင်းနေတွေမှာနဲ့ကျောင်းပတ်ဝင်းကျင်မှာယာယီတဲတွေထိုးပြီးခဏခုံလုံးဝင်းပြုဖို့နှစ်တောင်ကျောင်းဆရာတော်ဖះကြီးကအစိုးရတာဝန်ရှိသူတွေကိုမေတ္တာရက်ခံမိန့်ကြားထားတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာတော့ဆယ်လံရေပြေးဒုက္ခတဲ့အများစုရဲ့နှစ်စဉ်စားရေးတောက်ရေးအတွက်အလူရှင်တွေစီကသာအဓိကမှီခိုနေကြရပါတယ်။နေ့ရက်ပြန်ကြသွားရင်တော့ရွာကိုပြန်လို့မရတော့သလိုရွာဖုံးကျောင်းမှာပျက်စီးသွားပြီလို့ရေပြေးဒုက္ခတွေကိုအကူအညီပေးနေတဲ့မြစည်းကုံကျောင်းလိုက်ဆရာတော်အရှင်ရတနန္ဒကမိတ်ပါတယ်။
အဲဒီနှစ်ကတော့ခါတိုင်းနှစ်ထက်ကြီးကပို့ပြီးတော့လည်းတက်တယ်တာပြီးပို့ပြီးတော့လည်းအစည်းကျန်းတဲ့အတွက်ကပို့ပြီးတော့ဒုက္ခရောက်တယ်ပေါ့ရွာမှာဆိုလို့ချင်းအင်ဂျီအလုံး20ကျော်ကျော်30လောက်ကဟိုဖြတ်ချိန်မရဘဲနဲ့အကုန်လုံးမျောသွားတာတွေရှိတယ်အခုဆိုလို့ချင်းဖုန်းကြီးကျောင်းကလည်းအခင်းပြင်းတွေရောအကုန်လုံးအကာတွေရောအကုန်လုံးဖြုတ်ပြီးတော့ဒီဘက်ကိုရွှေ့လာရတယ်ပေါ့နောက်တော့ပြန်ပြီးတော့နေမယ်ဆိုလို့ချင်းလည်းရေးကြသွားရင်တော့မှဒီကျောင်းနဲ့ပတ်သက်ပြီးတော့ဘယ်လို့မှပြန်ပြီးတော့နေလို့မရတော့ဘူးအောက်ကနေပြီးတော့ရေတိုက်စားမှုကြောင့်ကဘာကြီးဖြစ်သွားပြီပေါ့ပြောရလို့ချင်း
အယောင်ရီမြေတိုက်စားမှုတံကိုနှစ်စဉ်ခံစားရတဲ့ဆယ်လံကြီးရွာဟာအခုနှစ်ရေမကြီးခင်တည်းကရွာကိုပြောင်းဖို့ညောင်ဦးမြို့နယ်ပန်းမင်ကန်ကွင်းထဲကလင်းပြေအေက40ကျော်ကိုရွာသားတွေစုပေါင်းပတ်စံနဲ့ဝယ်ယူထားခဲ့တယ်လို့ဆယ်လံကြီးရွာသားကိုထွန်းဝေကပြောပါတယ
်အိမ်ပေါင်းပြောရနာရှိတာပြောရနာ300ကျော်ပေါ့လေပြောင်းနာရှိတာနဲ့ညောင်ဦးလည်းရှိတာပေါ့လောက်ထားတာဒီလိုလောက်ထားတာဒီကရနဲ့ကရကျွန်တော်တို့ဒီဝိုင်းရဖို့ဆိုပြီးကျွန်တော်တို့မှာပတ်စံပေးပြီးဝယ်ခဲ့တယ်ဝယ်ခဲ့များတော့လဲဒါပေမဲ့သူကမပေးခဲ့ဘူ
းရေပြေးတံခန်းစားရတဲ့ဆယ်လံချေးရွာကဝယ်ယူထားတဲ့မြေနေရာတွေမဟုတ်ပဲတခြားမြေနေရာအစ်စ်ကိုပေးမယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကနှုတ်ကပြပြထားကြောင်းလဲအရှိဆယ်လံချေးရွာဖုန်းကြီးကြောင်းတောင်းနိုင်ဆရာတော်ကမိတ်ပါတယ
်ဟိုဦးဇင်းတို့အခုဝယ်ထားတဲ့နေရာဝယ်လဲပဲဟိုနေခွင့်စောက်လုံးခွင့်မပေးဘူးပေါ့ဟိုနိုင်ငံတော်အနေနဲ့ပေးမယ်လို့ဒါသူတို့ကတော့ပြောထားတယ်ပေါ့အဲ့ဒါကိုဦးဇင်းတို့ကိုတိုင်းမှုတကာကြီးကတော့ဆင့်လာပြီးတော့ကျတော့ဒီကိစ္စကိုသူကိုယ်တိုင်အဲ့ဒါဦးဇင်းတို့ဝဲထားတဲ့မြေနေရာမဟုတ်ဘူးသူတို့နိုင်ငံတော်အနေနဲ့ပေးပါမယ်ပေါ့နော်အဲ့ဒါလေးကိုသူတောင်းဝန်ထားလိုက်ပါသူမြန်မာဆန်တဲ့လောက်ကန်ဆောင်ရွက်ပေးပါမယ်လို့ဟိုနှုတ်ကတိအနေနဲ့ဝန်ခံကတိပြုသွားတယ်တော့ရှိတာပေါ့တကာကြီးရယ်နော်
ဆယ်လံကြီးရွာရေပြေးဒုက္ခတဲ့ရဲ့ကလေးတွေစာတင်ချိန်မပြတ်ဖို့နတ်တော်ဖုန်ကြီးကျောင်းဝင်းထဲမှာယာယီစာတင်ကျောင်းဖွင့်လှစ်ထားပါတယ်။လက်ရှိရေပြေးဒုက္ခတဲ့တွေယာယီတဲထိုးထားတဲ့နေရာတွေဟာပကံရှေးဟောင်းစုံထဲမှာပါနေတာကြောင့်ရေရှည်နေဖို့မဖြစ်နိုင်သလိုနေစရာနေရာတစ်ရဖို့လိုအပ်နေတယ်လို့ဆယ်လံကြီးရွာသားတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုးများပြီးအေယော်ရီမြစ်ရေတက်ခဲ့တာကြောင့်မန္တလေးတိုင်းမကွေးတိုင်းစကိုင်းတိုင်းအပအဝင်ပြည်နယ်တိုင်း၈ခုလောက်မှာလူပေါင်း၄သိန်းနီးပါးရေလွှမ်းမိုးမှုတံကိုခန့်စားခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ။